COVID-19 ကာယောဂါကာလအတွင်းကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကြီးဟာငင်းခုံဝေဖန်တဲ့အနေနဲ့ပြီးဆုံးခဲ့ပါပြီ။ကာယောဂါကာလအတွင်းဖြစ်တဲ့အတွက်ရွေးကောက်ပွဲကိုရွှေ့ဆိုင်းပေးဖို့နိုင်ငံရေးပါတီတချို့ကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကမူလသတ်မှတ်ရအတိုင်းပဲရွေးကောက်ပွဲကိုကျင်းပခဲ့တယ်လို့လူထုကလည်းစိတ်အားထက်သန်စွာပဲမဲပေးခဲ့ကြပါတယ်။အခုလိုကာယောဂါကာလအတွင်းပြည်သူလူထုဟာယောဂါကူးစက်နိုင်တဲ့အန္တရာယ်ကိုမငဲ့ကွက်ပဲဘာကြောင့်မဲထွက်ပေးခဲ့ကြတာပါလဲ။
အားလုံးလေးဆိုတော့ကျွန်တော်တို့ကိုဗစ်ကတခါပဲသိမှာလာကျွန်တော်ဆိုလိုတာဒီယောဂဖြစ်လို့တခါပဲသိတယ်နောက်တော့ကိုဗစ်ကိုတကဘာလုံးကနေပြီးတော့ကျွန်တော်တို့ဥသပြောင်းပြီးအောင်စီးရီကိုဆက်တယ်လေစီးရီဖန်ပြီးနေကြတယ်ဆိုတော့တစ်ချိန်မှသိကျွန်တော်တို့ကဒီမဲလို့ပြလို့ရှိရင်ကျွန်တော်တို့ရဲ့နောက်မျိုးဆက်နောက်လာနောက်သားတွေတစ်ချိန်ချင်းသိမှာအဲ့ဒါကြောင့်လို့ကျွန်တော်ဒီကျွန်တော်ကိုနိုင်ကမဲသွားပြီးတယ်လို့တခြားသူများကလည်းကာဝင်သည့်မြန်မာနိုင်ငံသားတယောက်အနေနဲ့
ဒါကတော့မန္တလေးတိုင်းပြည်ဦးလွင်မြို့မှာနေထိုင်တဲ့ကိုမမောင်လွင်ပြောသွားတာပါ။ AR တိုင်းဥပင်မြို့နယ်မှာနေထိုင်တဲ့ကိုမင်းစော်ကတော့ဒီမိုကရေစီအစိုးရတည်းရဲ့ပေါ်ထွန်းလာစေခြင်းလို့အသက်အန္တရာယ်ကိုမငဲ့ကွက်ပဲမဲပေးခဲ့တာလို့ဆိုပါတယ်။
ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဖြစ်စနစ်တစ်ခုကြောင်းရံအတွက်ကျွန်တော်ပြည်သူတွေပြောလဲပါတယ်။ပြောလဲတဲ့အခါကျတော့ဟလာဖြစ်စနစ်တစ်ခုကြောင်းလဲတစ်ခုဆိုတာကျွန်တော်တို့မြန်မာဒီမိုကရေစီလမ်းလျှောက်သွားတဲ့အခါမှာအထောက်အကူရစေမဲ့လွတ်တော်ကိုယ်စားလှယ်မျိုးတွေအထောက်အကူရစေမဲ့အစိုးရတရားတွေပေါ်ထွန်းလာစေခြင်းနဲ့စိတ်ဆန္ဒကြောင့်ကျွန်တော်တို့ကိုဗစ်ကာလမှာအသက်ကိုဗရဏမထားပဲနဲ့ကျွန်တော်တို့လည်းသွားရောက်ပြီးဆုပေးရခြင်းဖြစ်ပါတယ
်။မကွေးတိုင်းကမဲဆန္ဒရှင်တဦးကတော့ဒေါက်ဆန်းစုကြည်ဟာပြည်သူပြည်သားတွေအတွက်အတက်နိုင်ဆုံးလုပ်ပေးမယ်လို့ယုံကြည်ချက်နဲ့ NLD ကိုမဲထည့်ခဲ့တယ်လို့ဆိုပါတယ်။
အမေစုလာဒီမဲကိုအခုရလို့မလို့ကျမတို့ပြည်သူတွေစစ်ဖက်နယ်အောက်ကနေပြီးတော့လည်းလွတ်ခဲ့ရပါတယ်ဒါပေမဲ့လို့အမေစုကလည်းကျမတို့တန်းပြီးအတွက်ပြည်သူပြည်သားတွေကိုလည်းသူတတ်နံတရွေကိုလည်းသူလောက်ကန်ဆောင်ရွက်ပေးမယ်လို့ယုံကြည်အားကိုးချက်နဲ့ကျမတို့အမေစုကိုတရွာလုံးအားပေးခဲ့ကြတာပါစေ
မြန်မာနိုင်ငံလိုပဲ COVID-19 ကပ်ရောဂါကြာရောက်နေချိန်အတွင်းရွေးကောက်ပွဲကျင်းပခဲ့တဲ့နိုင်ငံတချို့ရှိပါတယ်အမေရိကတိုက်ကအမေရိကန်ပြည်ထောင်စုဥရောပတိုက်ကပိုလန်နဲ့ဘီလာရုစ်အရှေ့အာဖရိကတိုက်ကဘူရွန်ဒီနိုင်ငံအာရှတိုက်ကတောင်ကိုရီးယားသီရီလင်ကာမွန်ဂိုလီးယားနဲ့စင်ကာပူတို့ဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်တရုတ်နိုင်ငံကနေစတင်ပြန့်ပွားချိန်မှာအစောဆုံးဆိုးဆိုးဝါးဝါကူးစက်ခံခဲ့ရတဲ့နိုင်ငံဖြစ်ပါတယ်ရေကောက်ပွဲကိုဗိုင်းရပ်စ်ကူးစက်မှုအရှိန်မြင့်နေတဲ့ကာလဖြစ်တဲ့ဧပြီလ15ရက်နေ့မှာပြုလုပ်ခဲ့တာပါကျန်းမာရေးပညာရှင်တွေကကာယောဂါကာလအတွင်းပြုလုပ်တဲ့ရေကောက်ပွဲမှုမဲပေးသူနည်းပါးမှာဖြစ်တယ်လို့ပြောခဲ့ပေမဲ့လူဦးရေ52တန်းကျော်ရှိတဲ့ထဲက44တန်းကျော်ရွေးကောက်ပွဲနေ့မှာမဲထွက်ပြီးခဲ့ကြပြီးလက်ရှိအာဏာရဒီမိုကရက်တစ်ပါတီက230အတွင်းမဲအများဆုံးနဲ့အနိုင်ရရှိခဲ့ပါတယ်။ကယောဂါကာလကြီးအတွင်းဘာကြောင့်မဲထွက်ပြီးကြသလဲလို့ CNN သတင်းဌာနကမေးတဲ့အခါမဲပေးသူတွေကကယောဂါကာလအတွင်းပြုလုပ်တဲ့ရွေးကောက်ပွဲမှုပုံမှန်ထက်ပိုအရေးကြီးလို့မဲထွက်ပြီးတယ်လို့ဖြေခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်ကယောဂါကာလအတွင်းလက်ရှိအစိုးရရဲ့တုံ့ပြန်ဆောင်ရွက်ပုံကပြည်သူတွေကိုယုံကြည်အားကိုးစိတ်တွေဖြစ်လာစေတဲ့အတွက်မဲပေးသူတွေကအာဏာရအစိုးရရဲ့ပါတီကိုမဲတွေထည့်ခဲ့ကြတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမတိုင်ခင်ကာလမှာလက်ရှိအစိုးရရဲ့ကယောဂါအပေါ်ကင်တွယ်ဆောင်ရွက်မှုကိုလည်းနိုင်ငံသားအတော်များများကရောပြည်ပနိုင်ငံတချို့ကပါအတိအမှတ်ပြုချီးကျူးခဲ့ကြပါတယ်။အဲ့ဒီလိုကင်တွယ်နိုင်ခဲ့မှုကြောင့်NLD ပါတီကိုယုံကြည်စိတ်ပို့ဖြစ်ရပြီးတော့ NLD ကိုမဲထည့်ခဲ့တယ်လို့ရခိုင်ပြည်နယ်တန်တွဲမြို့မှာနေထိုင်တဲ့မတ်မြတ်နိုးဝေကပြောပါတယ်
။ကိုယ့်ရဲ့နိုင်ငံအနာဂတ်အတွက်မဖြစ်မနေမဲပေးရမယ်ဆိုတဲ့အသည့်စိတ်နဲ့ဘာရောက်မဲပေးခဲ့ပါတယ်။အခုအစိုးရတည်လက်ထက်မှာလည်းပဲကျမတို့ရဲ့နိုင်ငံတော်ကြီးကိုပို့ပြီးတော့အေးချမ်းတာယာအေးချမ်းတည်ငြိမ်ပြီးတော့စီးပွားရေးမှာပို့ပြီးတော့တိုးတက်စေချင်ပါတယ်။နောက်တစ်ခုကဘာလဲဆိုတော့နော်ဒီကျန်းမာရေးနဲ့ပညာရေးကတော့ပေါ့နော်မဖြစ်မနေတိုးတက်အောင်ဆောင်ရွက်ရမယ့်အရာတွေပေါ့နော်ဒါတွေကိုလည်းပဲအမေစုကဥဆောင်ပြီးတော့ဆောင်ရွက်ပေးနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ဒါကြောင့်လည်းပဲကျမတို့ NLD ကိုအမေစုရဲ့ NLD ကိုကျမတို့ပြည်သူတွေတခဲနဲ့ပဲပေးလိုက်ကြတာပါ
အဲ့လိုဒေါံဆန်းစုကြည်အပေါ်အပြည့်အဝယုံကြည်စိတ်နဲ့ဒေါံဆန်းစုကြည်ဥဆောင်တဲ့ NLD ပါတီကိုမဲပေးခဲ့ကြတဲ့သူတွေရှိတယ်လို့ NLD ရဲ့ပထမ5နှစ်တက်တန်းကိုအားမရခဲ့တဲ့သူတွေလည်းရှိပါတယ်အဲ့ဒီထဲမှာဥပင်မျိုးကကိုမင်းစော်ပါပါတယ်
ပရမလာနေတဲ့အတန်းကာလမှာလည်းအစိုးရတွေအထက်အနည်းအောင်ဖွင့်ပြီးအထက်ကဏ္ဍတွေကိုလှုပ်ဆောင်နိုင်တော့လှုပ်ဆောင်နိုင်တယ်ဆိုတော့လေကျွန်တော်တို့ပြည်သူတွေအနေနဲ့အားလုံးအားမရဖြစ်ခဲ့တယ်။အခုနောက်၅နှစ်ကျွန်တော်တို့ကစောင့်ကြည့်ရတဲ့ဟလာအစိုးရကအခုပြည်သူထောက်ခံတဲ့အစိုးရကိုကျွန်တော်မဲရီပေးခဲ့ပြီ။မဲရီပေးခဲ့တဲ့အပေါ်မှာဌာနဆိုင်ရာဒီဒီရဲ့အာရိတရားတွေပပြောင်းနိုင်တယ်များပပြောင်းနောက်ပြီးတော့ဥပဒေရေးရာခန်းကဏ္ဍတွေမှာလည်းပြည်သူပြည်သားတွေအားလုံးဓာတ်လို့ဥပဒေရရှိအောင်ဒါတွေကျွန်တော်တို့အစိုးရတည်တည်ရက်ကိုလည်းဒါတွေပြည့်ပြည့်ကြောင်းလေးတောင်းလိမ့်မယ်လို့ဟလာကျွန်တော်တို့အနေနဲ့တောင်းပါလို့ကျွန်တော်တို့ကဟိုပြည်သူပြည်သားအနေနဲ့တောင်းဆိုနေတာ
ပြည်ဦးလင်ကကိုမမောင်လွင်မှာလည်းနောက်တက်လာမဲ့အစိုးရအသစ်စီကမျှော်လင့်တာတွေရှိနေပါတယ
်ဥပဒေလေးပြောတာညာဟိုတဦးတယောက်ထည့်ရဲ့တမိတ်တအာနာလေးနဲ့တိုင်းပြည်ကိုပုံပေါ်တဲ့ဟာမျိုးနောက်မျိုးဆက်သိကလေးတွေမခံစားအောင်လို့ကျွန်တော်တို့ဟုတ်လားနောက်တက်လာမယ်အစိုးရကိုကျွန်တော်ပြောချင်တာကခံရထင်သွားပြီးတော့အလုံးယုံကြည်ကိုးစားရတယ်မြန်မာပြည်သူတွေယုံကြည်စိတ်ချလုံလုံခြုံခြုံနေရတဲ့အခြေခံဥပဒေကြီးတစ်ခုပေါ်ပေါက်လာပါလာအောင်လို့ကျွန်တော်တို့ဆောင်ရွက်ပြီးပါတယ်ကျွန်တော်နောက်ဆုံး
ကိုမမောင်လွင်လို့ခြေခံဥပဒေပြင်ဆင်ရေးအထမြတ်အောင်ဆောင်ရွက်ပေးဖို့အထီးတောင်းဆိုသူတွေရှိတယ်လို့ကိုယ့်ရဲ့နေစဉ်ဘဝတွေကလိုအပ်မှုလေးတွေကိုပဲပြည့်ဝအောင်ဆောင်ကျင်းပေးဖို့အစိုးရတစ်ကိုတောင်းဆိုခြင်းနဲ့တောသူတောင်သားတွေလည်းအများအပြားရှိနေပါတယ်
။ဒါမှတော့အခုကျန်းမာရေးအတွက်ဆိုရင်ဆေးပေးကမ်းတွေလိုအပ်ပါတယ်ဆိုရင်သွားဖို့လာဖို့ဆရာတွေလမ်းမဆက်သွယ်ရွေးရလဲခဲရင်တဲ့အတွက်ကြောင့်ဘယ်လိုခေါ်မလို့လမ်းတွေကိုလည်းကောင်းကောင်းမွန်မွန်နဲ့လည်းပြုပြင်ပေးစေချင်ပါတယ်ဆိုရင်တော့တောင်းသူတွေကြလည်းသူ့ထိုက်တင်ထက်တဲ့လောက်ကိုပဲသူတို့ဈေးလေးနဲ့သူတို့ကုန်ကြစရိတ်ကလေးနဲ့ကိုမျှတအောင်ကိုလည်းဘယ်လိုခေါ်မလို့ဆိုတော့လေသန်းသူပြည်သားတွေကိုဒန်းသူညီမျှပေါ့နော်ကိုမတမျိုးဝယ်ဒီမတမျိုးဝယ်အဲ့လိုမဟုတ်ဘဲနဲ့ကျမတို့တော့ကိုလည်းမြို့မှာဝယ်နည်းကိုပဲဝယ်စေချင်ပါတယ်ဆင့
်မြန်မာနိုင်ငံကပြည်သူတွေလိုပဲကတ်ယောဂါကာလအတွင်းရွေးကောက်ပွဲကျင်းပခဲ့တဲ့ကမ္ဘာတဝန်းနိုင်ငံတွေကပြည်သူတွေဟာလည်းအစိုးရတည်းအတွက်မတူညီတဲ့မျှော်လင့်ချက်တွေအဖုံဖုံရှိနေကြမှာပါတူညီတာတစ်ချက်ကတော့ကတ်အတွင်းမှာကိုအသက်အန္တရာယ်ကိုမငဲ့ကွက်ပဲမဲထွက်ပေးခဲ့သူတွေရဲ့အပြောင်းအလဲလိုချင်စိတ်နဲ့အစိုးရသစ်တွေအပေါ်အားကိုးတဲ့စိတ်တွေဖြစ်ပါတယ်။သူတို့စီကကြားရတဲ့စကားကတော့ပြည်သူတွေတာဝန်ကြည်ခဲ့ပါပြီ။အစိုးရတွေတာဝန်ကြည်ဖို့ပဲလိုပါတော့တယ်ဆိုတာပဲဖြစ်ပါတယ်ရှင်။